တော်ရှင်များရှင်နိုင်ငံတနိုင်ငံအရှိန်အဟုန်နဲ့ရှေ့ကိုချစ်တဲ့ရေးအတွက် human resource လို့ခေါ်တဲ့လူစွမ်းအားအရင်အမြင့်ရှိဖို့မဖြစ်မနေလိုအပ်ပါတယ်။ဒါပေမဲ့နိုင်ငံကကြွေးထားနိုင်မဲ့အနေအထားထက်လူဦးရေအဆမတန်များနေရင်လည်းအဲ့ဒီနိုင်ငံတိုးတက်ရေးရှေ့ဆက်ဖို့ခက်ခဲသွားမှာဖြစ်ပါတယ်။ဒါကြောင့်ကမ္ဘာနိုင်ငံအတော်များများဟာလူဦးရေပညာနဲ့နိုင်ငံရဲ့လာရာကိုချိန်ဆကြရပါတယ်။ဥပမာတရုတ်နိုင်ငံမှာဆိုရင်လူဦးရေတုံးနှုံများများတဲ့အတွက်ချိန်ညှိဖို့တိုင်းနာကလေးတယောက်သာယူရမယ်ဆိုတဲ့လူဦးရေမူဝါဒကိုချမှတ်ခဲ့ပါတယ်။မြန်မာနိုင်ငံမှာကလေးမွေးနှုံကြဆင်းနေတဲ့အတွက်လူဦးရေမူဝါဒချဖို့သူတေသနာစစ်တမ်းအမျိုးမျိုးကယူကြရမှာအချက်အလက်တော်တော်များများကိုစုဆောင်းနိုင်ခဲ့ပါတယ်။အဲ့ဒီအချက်အလက်တွေထဲမှာကြားမအချိုးကွာဟမှုလည်းပါဝင်နေပါတယ်။မြန်မာနိုင်ငံမှာအရွယ်ရောက်တဲ့အမျိုးသမီးဦးရေတရာမှာအမျိုးသားဦးရေက93ယောက်ပဲရှိပါတယ်။အမျိုးသမီးတွေအိမ်အောင်ပြုနှုံကြဆင်းလာမှုအိမ်အောင်ပြုတဲ့အမျိုးသမီးတွေကလည်းကလေးမယူတာယူပြန်ရင်လည်းနှစ်ယောက်လောက်သာယူတော့တာတွေကကပ်ပါလာပါတယ်။အဲ့ဒီနောက်မှာတော့မွေးပြီးသားကလေးတည်ဆုံမှုကပါကြီးမားတဲ့ပြဿနာတစ်ခုဖြစ်လာပြန်ပါတယ်။အဲ့လိုအချက်အလက်မျိုးစုံတွေကမှအမျိုးသမီးတွေအိမ်အောင်မပြုကြတဲ့အတွက်မွေးနှုံကြဆင်းရတာကိုခွဲထုတ်သုံးသပ်ကြတဲ့အခါမှာလည်းထင်မြင်ချက်အမျိုးမျိုးထွက်လာပါတယ်။ကုပ္ပဝန်းကျင်မှာတာဝန်မကျေတဲ့အကျန်းဖတ်တတ်တဲ့ယောက်ျားတွေကိုတွေ့ရတာများလာတဲ့အမျိုးသမီးတယောက်ဟာအိမ်အောင်ပြုခြင်းစိတ်ကုန်ခန်းသွားတတ်တာသဘာဝပါပဲ။စီးပွားရေးကြောင့်ဖြစ်စေလူမှုရေးကြောင့်ဖြစ်စေလင်မယားရန်ဖြစ်တာမိခင်ဖြစ်သူအရိုက်နှက်ခံနေရတာကိုကြည့်ပြီးစိတ်တန်ရာရတဲ့ကလေးတွေဟာလည်းအိမ်အောင်ပြုဖို့စိတ်ဝင်စားနိုင်ချေနေသွားနိုင်ပါတယ်။အဲ့လိုမြင်ကွင်းမျိုးပတ်ဝန်းကျင်မှာမြင်တွေ့နေကြဖြစ်တဲ့မူပင်မျိုးကအထက်တန်းပြဆရာမဒေါ်တင်းတင်းစိုးကအိမ်အောင်ပြုဖို့စဉ်းစားတဲ့မိန်းကလေးတွေကိုအခုလိုစကားလက်ဆောင်ပေးပါတယ
်။မိန်းကလေးတွေကအိမ်အောင်ပြုမယ်ဆိုလို့ရှိရင်အတမှန်ဆုံးအားကိုးယုံကြည်ရတဲ့လူကိုရှာပြီးတော့ပြုစုခြင်းနဲ့
လလမှုကိုလိုလားပြီးကိုချရောက်ပေါ်ကိုရက်ချင်တဲ့အမျိုးသမီးတွေအတွက်လဲကွဲပြားတဲ့အကြောင်းပြချက်တွေထွက်လာမှာပါ။ကြောက်ဖြူမျိုးကဒေါ်စန္ဒလင်ကတော့သူ့ထင်မြင်ချက်ကိုရိုးရိုးရှင်းရှင်းပဲပြောပြပါဗျ
။မိမတွေကိုလင်ပေးစားမယ်ကလေးမွေးခိုက်မယ်ဆိုတဲ့အကြောင်းကိုအရင်စဉ်းစားနေလို့ယောက်ျားကောင်းတွေဖြစ်ဖို့အတွက်ယောက်ျားတွေအရင်ပြုပြင်ရမှာလို့ပြုပြင်ရမယ်ဆိုတော့အုပ်ချုပ်သူလူစားသားတွေကဘုံကျင်ကလေးရှိပါတဲ့ဆိုတဲ့ယောက်ျားတွေကအရင်ပြင်ရအောင်ပါ။ဟာသူတို့စိတ်ဓာတ်အဆင်မင်းမင်းမိမတွေကြိုက်နှောင်အောင်ပြင်ဖို့အချင်းချင်းအောင်လုပ်ဖို့သူတို့ဗမာပြည်မှာယောက်ျားကောင်းတွေဘယ်လောက်ရှားလဲဆိုလို့ရှိရင်လို့ဗမာပြည်မွေးအောင်ကြောက်ရတာယောက်ျားတွေအကုန်လုံခဲ့တာကြီးပဲလို့အခုမှမိန်းမတစ်ယောက်ပဲတက်သေးတယ်လှုပ်စီလှုပ်စီနေဒါတောင်မှတို့နှောင့်ရှင်းနေဒီမိုကရေစီကိုဖြောင်းဖြောင်းကိုမသွားသေးဘူးလို့ဘယ်ယောက်ျားထင်ကြည့်မလို့
မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အိမ်အောင်ရေးဘဝနဲ့ပတ်သက်တဲ့အစိုးရစိတ်တွေထဲမှာယဉ်ကျေးမှုဓလေ့ထုံးစံတွေလည်းပါဝင်နေပါတယ်မိန်းမကောင်းပန်းပန်တပွင့်ဆိုတာမျိုးအကြောင်းမျိုးမျိုးကြောင့်ခင်မွန်းဖြစ်သူနဲ့ကွာရှင်းကျင်ရင်တောင်သားသမီးမျက်နှာထောက်နေရတာတခုလည်းလူတတ်မှတ်ခံရမှာကိုစိုးရွံ့နေတာမျိုးတွေဖြစ်ပါတယ်။လူကြီးထိန်းညင်းနဲ့ဆက်ဆက်ပြီးကလေးမွေးဖွားတဲ့ကိစ္စကိုပြောမယ်ဆိုရင်လည်းအဲ့လိုယဉ်ကျေးမှုဓလေ့ထုံးစံဆိုင်ရာကိစ္စတချို့ရှိနေတယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့မကြီးကနှိုင်းရှင်ပြပါတယ်
။ဒီလူမဒီကလေးမွေးဖို့ဆိုတဲ့ကိစ္စကတော့မြန်မာနိုင်ငံရဲ့ဓလေ့ထုံးစံရာကရည်ရထားတယ်ဆိုတာလက်ထပ်ဖို့အတူတူနေပြီးတရင်ဝင်လက်ထပ်ပြီးဆိုလို့ရှိရင်လည်းဒါမိသားစုဘဝတည်ထောင်ဖို့ဆိုတော့တွဲတစ်ဆက်နားလည်ထားတဲ့အရင်ကြီးမှုပုံစံကမျိုးတူကြီးပုံမှာကြာရောက်တယ်လေ။နောက်အိမ်ထောင်မပြုခင်ဒီအတူတူနေရဲ့ကိစ္စအောင်လည်းမြန်မာနိုင်ငံမှာကန့်ကွက်တယ်။နောက်ဒီ single mother ဆိုတဲ့အယူအဆပေါ့။ကလေးကိုကွာကိုမွေးပြီးတော့မှအဖေမရှိတဲ့နဲ့ကလေးမွေးချင်တယ်ဆိုတဲ့အယူအဆတွေကလည်းဒီမှာမရှိဘူး။ဆိုတော့တကယ်ပဲအဲ့လိုမွေးချင်တဲ့အမျိုးသမီးတွေကိုလည်းတားမြစ်ပိတ်ပြန်ပြန်မရှိဘူးလို့မြင်တာပဲကျွန်တော်ကလေအမျိုးသမီးတယောက်ကသူ့အတူအမျိုးသားမရှိဘဲနဲ့ single mother လုပ်ပြီးကလေးမွေးရဲ့ဆိုရင်လေဒါလက်ခံမကြည့်စားပဲဘာလို့လဲဆိုတော့ဒါသူကိစ္စပဲဖြစ်တယ်လေ
ပြည်သူ့အင်အားဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာခန်ခိုင်ဆိုးကတော့လူဦးရေမူဝါဒရေးဆွဲရေးမှာနိုင်ငံဟာပယ်လန်းချောင်းကိုသွားမှလဲဆိုတာကိုအရင်ဆုံးဖြတ်ချက်ချရမယ်လို့ဆိုပါတယ
်လူဘလောက်ဒီနိုင်ငံကြီးကပယ်ထားနိုင်တယ်လဲဟိုပေါ်ပါပါပါနောက်ဝင်နေပြည်လဲအောင်လုပ်ပေးနိုင်တယ်လေအဲ့ဒီအနေထားကိုမှန်းပြီးတော့မှကျမတို့ဒီမွေးတဲ့ကလေးအခုကတော့အခုချိန်မှာ390ဆိုရင်ဒီနှုံးတဲ့ဆက်မွေးနေရင်360လောက်ပါဝင်ကျင်လောက်ဖြစ်လာနိုင်တယ်နောက်14-15နှစ်အနည်း20တန်ပြီပေါ့နော်ဒါပေမဲ့တန်တရာဆိုတဲ့ကိစ္စတော့ရောက်လာမှာမဟုတ်ဘူးဒီနှုံးတိုင်းသွားရင်တော့အဲ့ဒါကြောင့်ကျမတို့ကမူဝါဒလိုတယ်လို့ပြောတာပါဘယ်ဟုတ်သွားကြလဲဆိုတာရေးကြည့်တယ်လေလူကြီးကကျမတို့များချင်တာလားဒီတိုင်းနဲ့ဆက်ထိမှအကျသွားမလားအဲ့တော့ကိုကဘယ်လမ်းကြောင်းသွားတင်တာလဲဆိုတော့နိုင်ငံတော်မူဝါဒချပေးရမှာပါစာဝတ်နေပြည်လည်းတော့ပူလာတင်တာပေါ့နော
်အဲ့လိုဘတ်စုံထောင်းစုံကဝိုင်းစင်းစားအကြံပေးကြပါမိနောက်ဆုံးချုပ်လိုက်တဲ့အခါမှာတော့အမျိုးသမီးတွေအိမ်အောင်မပြုခြင်းရဲ့အခြေခံကြတဲ့အချက်တွေထဲမှာ လူလူရဲ့စီးပွားရေးအဆင်မပြေတာဟာအဓိကပါဝင်နေပါတယ်။2014ခုနှစ်လူဦးရေနဲ့အိမ်အကြောင်းအရာတကောင်စင်းကရရှိလာတဲ့အချက်လက်တွေကိုအခြေခံပြီးကုလသမဂ္ဂလူဦးရေဆိုင်ရာရမုံငွေအဖွဲ့ UNFPA ရဲ့အကူအညီနဲ့ထုတ်ဝေတဲ့မွေးဖွားမှုနဲ့မျိုးဆက်ပွားကျန်းမာရေးစစ်တမ်းမှာလည်းအိမ်အောင်မပြုသူအချို့များပြီးအိမ်အောင်ပြုတဲ့အသက်အရွယ်မြင့်မားလာနေတဲ့အကြောင်းရင်းမှာစားဝတ်နေရေးအခက်အခဲဟာအဓိကပြဿနာအဖြစ်ပါဝင်နေတယ်လို့ဖော်ပြထားပါတယ်။အဲ့ဒီစီးပွားရေးနှောင့်နှေးမှုနဲ့ဆက်ဆက်နေတဲ့လူဦးရေထိန်းချုပ်ရေးအတွက်အိမ်အောင်မပြုတဲ့အပျိုကြီးတွေစီရိုက်ခတ်ခံနေရတဲ့ပြဿနာရော့ပါစေဖို့နည်းလမ်းတစ်ခုအဖြစ်ကြောက်ဖြူမျိုးမှာနေထိုင်တဲ့ဒေါ်စနာလွင်ရဲ့ထင်မြင်ချက်ဟာအခြေခံကျတဲ့အချက်တစ်ခုဖြစ်နေပါတယ်။အကယ်၍များကိုယ့်နိုင်ငံဟာလူဦးရေတိထက်တိုးဖို့လိုအပ်လာတဲ့ဆိုရင်တော့ဒေါ်စနာလွင်ပြောတာကိုထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်ရှင်
။အဲ့ဒီမိမတွေအိမ်ထောင်ပြုပြီးတော့ဗောနော်ကလေးတွေမွေးဖို့အတွက်ကလိုအပ်တာကအစိုးရနဲ့ပဲနဲ့ဆိုင်တယ်ဟိုအင်တာဗျူးတဲ့ဟာအစိုးရနဲ့ဆိုင်တယ်ဗာဆိုင်လေးလို့ထင်စရာအကြောင်းရှိပဲအမှန်တကယ်ဆိုလို့ရှိရင်နိုင်ငံတော်စီးပွားရေးကောင်းအောင်မလေးစီးပွားရေးကောင်းတဲ့အခါလူတွေရဲ့အသက်မွေးဝမ်းကြောင်းကောင်းကောင်းမွန်မွန်ဟိုအဖြစ်တယ်ဆိုလို့ရှိရင်ကလေးယူကြမှာပဲလေအင်ထောင်လည်းပြုကြမှာပဲပြီးတော့အစိုးရ policy ပေါ့အင်ထောင်ပြုလို့ရှိရင်ဘလို့အဲကလေးမွေးလာလို့တယောက်မွေးရင်ဘလို့နှစ်ယောက်ယူရင်ဘလို့စသဖြင့်ပေါ့ဒီလိုမျိုးဒီအစိုးရကနေဥပဒေတစ်ခုခုလုပ်ပြီးလို့ရှိရင်တော့တက်လာမယ်ထင်တာပဲဟိုကလေးမွေးမနေရစွာမျိုးတော့မဟုတ်ဘူးအဲ့ဒါကသူ့အခွင့်အရေးကိုအခွင့်အရေးရှိတယ်လေမွေးချင်မွေးချင်မွေးဒီဟာကတော့အစိုးရဘိုင်းမှာမဟုတ်တာဒီ